ရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးတပုံတွေကတိုက်ပွဲတွေအတွင်းအုံပြုနေတဲ့လက်နက်ကြီးတွေကိုပြန်လည်ပြီးရွှေ့ပြောင်းနေကြောင်းပြောပါရယ်။ငါလာကြာယူကရိန်းတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုအဆုံးသတ်ဖို့သဘောတူညီခဲ့တဲ့ညီညာရေးအစီအစဉ်အတိုင်းအခုလိုဆောင်ရွက်ခဲ့တာပါ။ယူကရိန်းတပ်ဖွဲ့တွေဘက်ကအခုလိုလက်နက်ကြီးတွေကိုရွှေ့ပြောင်းနေတဲ့အတွက်သူတို့ဘက်ကလည်းအလားတူဒီသူတို့ရဲ့လက်နက်ကြီးတွေကိုပြန်လည်နေရာချထားတာဖြစ်တယ်လို့တပုံကောင်းဆောင်အလက်ဇန်ဒရာဇခါချန်ကိုက Russia Interfax သတင်းဌာနကိုဒီကနေ့အင်္ဂါနေ့မှာပြောဆိုပါရယ်။ဒါပေမဲ့ယူကရိန်းတပ်ဖွဲ့ဘက်ကဆုတ်ခွာသွားတဲ့ဒေတာမှာပဲသူတို့ဘက်ကအခုလိုလက်နက်ကြီးတွေကိုပြန်ပြီးနေရာရွှေ့ပြောင်းတာတွေလုပ်မှာဖြစ်ပြီးတခြားနေရာတွေမှာတော့တူညီတဲ့တုံ့ပြန်မှုတွေကိုလုပ်သွားမယ်အကြောင်းလည်းသူကပြောပါရယ်။အပြစ်ကရစေးဂျာဂန်နေမီထားဖို့သဘောတူခဲ့ကြတဲ့အတိုင်းသူတို့ရဲ့တပ်ဖွဲ့တွေလက်နက်ကြီးတွေကိုပြန်ရွှေ့ပြောင်းနေပြီလို့ယူကရိန်းအာဏာပိုင်တွေကတနင်္လာနေ့တုန်းကပြောဆိုခဲ့ပါရယ်စက်တင်ဘာလ9ရက်နေ့ကနေစလို့အဖြစ်ကရစေးစတင်ကျုံးဝင်ပေမဲ့ဒေါညက်စ်ဒေတာမှာတော့တိုက်ပွဲတွေကြိုးစားဆက်ဖြစ်နေရလေရှိပါတယ်ဒီဘက်နယူးယောက်မှာစတင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတော့ယူကရိန်းအရေးဟာဆွေးနွေးစရာတွေထဲမှာထိတ်ဆုံးကရှိနေတာပါဒီညီလာခံကိုရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်မှာမဟုတ်ဘဲသူ့ကိုယ်စားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကရုရှားနိုင်ငံကိုယ်စားတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ